နေ့နေ့နီးပါးကြရက်ဆိုင်နေခဲ့တဲ့ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCU ရဲ့နေ့ရက်ကြအစည်းအဝေးမှာဆွေးနွေးညှိနှိုင်းသဘောတူညီချက်ရခဲ့တဲ့အကြောင်းကိုပြောပြချင်ပါတယ်ကျွန်တော်မိုးစောပါနေပြည်တော်မှာနှစ်ရက်ကြာကျင်းပခဲ့တဲ့19ချိန်မြောက်ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCU အစည်းအဝေးဟာဗုဒ္ဓဟူးနေ့ညနေပိုင်းမှာပြီးဆုံးသွားခဲ့ပြီးသဘောတူညီချက်အချက်20ရရှိခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကပြောပါတယ်ဒီအစည်းအဝေးအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအစည်းအဝေးကရရှိတဲ့သဘောတူညီချက်တွေနဲ့ပတ်သက်ပြီး JMCU ရဲ့အတွင်းရေးမှူးနှစ်ဗိုလ်မှူးကြီးဝဏ္ဏအောင်ကအခုလိုပြောဆိုပါတယ်
ဒီသဘောတူညီချက်ပေါ့နော်အစည်းအဝေးဆုံးဖြတ်ချက်ကတော့အချက်20ပေါ့နော်ကျွန်တော်တို့ကရရှိခဲ့ပါတယ်ဒီချက်20မှာလည်းကျွန်တော်တို့ဒါ JMCU အစည်းအဝေးကို20ချိန်လောက်အစည်းအဝေးကိုလည်းကျွန်တော်တို့စက်တင်ဘာလဒုတိယပတ်ထဲမှာထပ်မံကျင်းပသွားဖို့ပေါ့နော်သဘောတူချက်တွေရရှိပါတယ်ဒါပြင်ကျွန်တော်တို့ဒီအစည်းအဝေးတွေကျွန်တော်တို့မကျင်းပနိုင်ဘီကာလအတွင်းမှာအရသာကိုယ်စားလှယ်တွေပေါ့ကျွန်တော်တို့ JMC အစ်စင်ရဲ့အရသာကိုယ်စားလှယ်တွေရဲ့မျက်နှာစုံကြီးအစည်းအဝေးကနေပြီးတော့ဟိုတင်ပြတဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့GMC ကနေပြီးတော့ဒါမူဝါဒဆက်မှတ်ပေးနိုင်တာလေကျွန်တော်ဆောင်ရွက်နိုင်ခဲ့ပါတယ
်ဒီဆုံးဖြတ်ချက်တွေမှာရုံးလှုပ်ထုံးလုံနီးဆိုင်ရာကိစ္စရပ်တွေပါဝင်ပြီးရန်ပုံငွေသုံးဆွဲရေးဆိုင်ရာစီမင်းရေးဆွဲဖို့ GMC S ခေါ်ပြည်내အဆင့်အစည်းအဝေးတွေဆက်လက်ကျင်းပဖို့စတာတွေလည်းပါဝင်ကြောင်းပြောပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကိုယ်စားလှယ် JMCU ရဲ့အတွင်းမှုတက်ဒေါက်တာရွှေခါကတက်နေရာချထားရေးကိစ္စကိုလည်းဆွေးနွေးခဲ့ကြောင်းထည့်သွင်းပြောကြားပါတယ်
ဟိုအဓိကဖြစ်တော့ကျွန်တော်တို့ဘူးပြီးတော့ GMC ဖြစ်ဖြစ်ရောလွတ်နိုင်ဖို့အရင်ကတည်းကနေကျွန်တော်တို့ဒီဟိုစဉ်းစားတဲ့ issue တုံးခုရှိတာပေါ့ပထမကတော့ဟိုတက်နေရာချထားယူပဲခေါ်ဖို့ဟိုထိတွေ့မှုဆောင်ရှားနိုင်ဖို့အတွက်နှစ်ဖက်နှိမ့်နိုင်ရမယ့်ကိစ္စတွေတတ်မှတ်ရမယ့်ကိစ္စတွေရှိတယ်အဲ့ဒါကိုအရင်တော့မလုပ်နိုင်ခဲ့ဘူးဆိုတော့အဲ့ဒါက violation နဲ့လုပ်ရမယ့်ကိစ္စတွေတော်များဖြစ်တယ်အဲ့ဒါကိုဆွေးနွေးဖို့အခုဟိုနှိမ့်နိုင်ဖို့သဘောတူကြပြီးအစီအစဉ်ပုံစံနဲ့ချပြီ
ကျအချက်နှစ်ချက်ကတော့ NCA စာချုပ်အခန်း3ပါနှစ်ဖက်နားလည်မှုမတူညီတဲ့ဘောဟာရတွေကိုပြန်လည်ညှိနှိုင်းဖို့နဲ့ JMC ဖွဲ့စည်းမှုကိုပြင်ဆင်ဖို့ဖြစ်ပါတယ်ဒီအချက်တွေကိုအောက်ခြေအဆင့်မှာဆွေးနွေးပြီးထွက်ပေါ်လာတဲ့ရလက်တွေကိုအထက်အဆင့်ကအတည်ပြုဆုံးဖြတ်မှာဖြစ်ကြောင်းလည်းပြောပါတယ် NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုပြီးတဲ့နောက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာဟာမြန်မာပြည်ပချမှုကိုရှင်းရှင်းလင်းလင်းမဆောင်ရွက်နိုင်တာကြောင့်လို့လည်းသုံးသပ်ပါတယ်။လက်ရှိပြီးဆုံးသွားတဲ့ GMC အစည်းအဝေးအပေါ်မှာဒေါက်တာရွှေခါကအခုလိုပြောပါတယ်
။ဒီနေ့ကတော့19ချိန်မြောက်ပေါ့။နောက်အချိန်20လောက်ဖို့လည်းကျွန်တော်တို့သဘောတူလိုက်တယ်။ဆိုတော့ဒီလိုမျိုး process ကတော့ဆက်သွောဖို့အတွက်နှစ်ဖက်စလုံးက commitment လုပ်ထားတဲ့ကိစ္စကတကယ်ဟို achievement ကြီးလို့သူကပြောထားတယ်ပေါ့ကျွန်တော်လည်းအဲ့ဒါ absolutely I agree ပေါ့နော်ကျွန်တော်လည်းသဘောတူရတာအဲ့ဒီလိုမျိုးကျွန်တော်တို့သဘောတူငွေချက်ပြီးပြင်ပြင်းငင်းချိုင်း process မှာတော့ဒီအရေးကြီးတကယ်အရေးကြီးတဲ့ point တစ်ခုဖြစ်တယ်လို့ကျွန်တော်ယူဆရတာပေါ့နော
် GMC နောက်ဆုံးစီဝေးကို2018စက်တင်ဘာလမှာကျင်းပခဲ့တာပါကင်းမျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ကတရားဝင်ဆွေးနွေးပွဲနဲ့ GMC အစည်းအဝေးတွေကိုတက်ရောက်မှာမဟုတ်ကြောင်းထုတ်ပြန်ပြီးတဲ့နောက်မှာ GMC အစည်းအဝေးတွေရပ်တန့်ခဲ့တယ်လို့27ရာစုပင်လုံအစည်းအဝေးလဲရပ်ဆိုင်ခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာလာမယ့်ဩဂုတ်လမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံစရုတ်တအစည်းအဝေးကိုကျင်းပဖို့အတွက်သဘောတူညီချက်ရရှိထားပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်